စီးရီးတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နန်းနေချေးရွာတောင်မဲသိန်းချေးရွာကဒေသခံတချို့နေရပြန်လာနေကြတယ်လို့ဒေသခံနဲ့ဆစ်ဆောင်ကူညီနေသူတွေက VOA ကိုပြောပါတယ်ဒေသအခြေအနေတည်ငြိမ်တဲ့နေရတွေဆိုချေးရွာကိုပြန်လာအိတ်တောင်ရစိုက်ပြိုးကြပြီးပြက်ခတ်သံတွေကြားရင်တော့ဘေးလျော်ကိုထပ်မံပြေးရှောင်ကြရမယ်လို့ဆိုပါတယ်ယာယီပြန်လာနိုင်မယ်ဆိုပေမဲ့လုံခြုံမှုတော့မရှိသေးဘူးလို့ဒေသခံတွေကပြောဆိုတာကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နမ်နိန်ကျေးရွာတောင်မဲသိန်းကျေးရွာကတချို့ဒေသခံတွေနေရရင်းကိုပြန်လာနေကြပြီလို့ဒေသခံတဦးက VOA ကိုပြောပါတယ်။ကလေးငယ်တွေနဲ့အသက်အရွယ်ကြီးရင်သူတွေကတော့စစ်ဘေးရှောင်နေတဲ့နေရာမှာပဲကြံနေခဲ့ကြတယ်လို့ပြောပါတယ်။ဒေသခံတွေဟာအခြေအနေတည်ငြိမ်တဲ့ရက်တွေဆိုရင်ကျေးရွာကိုပြန်လာပြီးတော့အိတ်တယ်တောင်ယာစိုက်ပျိုးကြတယ်ပြစ်ခတ်တံတွေကြားရင်တော့ဘေးလူရာကိုထပ်ပြီးတော့ပြေးရှောင်ကြတယ်လို့အခုလိုပြောပြပါတယ
်။နတ်နတ်တံတွေကကြားနေရတော့ဆိုပေမဲ့ဟောပေါ့ခွာစိုက်ပြီးရမယ်အချိန်ရောက်ပြီဆိုခါကျ
ဒေသခံပြောသွားတာကတော့လက်နက်တံတွေကကြားနေရတော့မယ်ဆိုတော့ဒီအခုစိုက်ပြိုးရမယ်အချိန်ရောက်ပြီဆိုတဲ့ခါမှာတော့သူတို့ကရွာကိုပြန်နေအချိန်နေကောင်းတဲ့ရက်နည်းနည်းပြန်ပြီးတော့ငြိမ်တဲ့ရက်ဆိုရင်တော့သွားပြန်ပြီးတော့စိုက်ပြိုးကြတယ်ရွာထဲမှာပြန်အိတ်ကြတယ်အချိန်နေမကောင်းဘူးဆိုလို့ရှိရင်တော့ဒီကိုပြန်လာပြီးတော့အိတ်လိုက်ပင်လောင်းဘက်ကိုပြန်အိတ်လိုက်ဒီလိုပဲနေကြတာပေါ့ကလေးငယ်တွေနဲ့အသက်ကြီးပိုင်းနေခါမှာတော့ပင်လောင်းမှာပဲနေခဲ့ကြတယ်နည်းနည်းလေးပဲသွားနိုင်လာနိုင်လောက်တဲ့လူတွေပဲပြန်ကြတယ်ဆိုပြီးတော့ပြောခဲ့တာပါတောင်မဲသိန်းကျေးရွာနဲ့နီးစပ်တဲ့တောင်စလုံးကျေးရွာမှာတော့ပြစ်ခတ်တံတွေကမဆဲသေးပါဘူးစစ်ပြေးဒေသခံတွေယာယီနေအိမ်ကိုပြန်နေနိုင်ကြပြီဆိုပေမဲ့တနတ်တံတွေကတော့ကြားနေရတာမို့အမြဲတမ်းစိုးရိမ်နေကြရတယ်လို့ပြောပါတယ်
စိုးရိမ်မှာတော့ရှိတာပေါ့ဘာလို့သွားတံတွေကြားနေရတော့ဆိုတော့
သူတို့ရဲ့စိုးရိမ်ချက်တွေကတော့ရှိတာပေါ့ဘာဖြစ်လို့လဲဆိုတော့အတံတွေကကြားနေရတော့ခါကြတော့သတိနဲ့နေနေကြရတယ်အခြေအနေမကောင်းရင်တော့ချက်ချင်းရှောင်မယ်အခြေအနေကောင်းရင်တော့ဒီတိုင်းပဲဆက်နေမယ်ဆိုပြီးတော့ပြောခဲ့တာပါဒေသခံတွေဆစ်ဆောင်နေတဲ့ကာလမှာတော့ရစရာမရှိအောင်အိမ်တိုင်းစိတ်ဝင်ရောက်မှွေနှောက်ခံထားရတဲ့အကြောင်းပင်လောင်းဆစ်ဆောင်ကူညီသူတဦးကအခုလိုပြောပြပါတယ
်။အိမ်တိုင်း
မှာလုံးဝကိုအမှွေခံထားရတယ်ဘာမှရစရာလည်းမရှိတော့ဘူး။အိမ်နေဘီရိုတွေစောင်းနေအကုန်လုံးမှွေထားပြီးတော့ဘာမှရစရာကိုမရှိတော့ပါဘူးဆိုပြီးတော့ဆစ်ဆောင်ကူညီသူကပြောခဲ့တာပါ။ဘေးလူရမှာစစ်ပြေးရှောင်နေရတဲ့ဒေသခံတွေဟာနီးစပ်ရာစာတင်ကြောင်းတွေဖုန်ကြီးကြောင်းတွေနဲ့ဆွေမျိုးတွေရဲ့နေအိမ်တွေမှာနေထိုင်နေကြရပြီးတော့တချို့ကတော့ယာယီမိုးကတဲလေးတွေထိုးပြီးနေကြရပါတယ်။မိုးရင်းကာလမှာမိုးမလုံရင်းမလုံမှုတွေနဲ့ကျဉ်ဆိုင်ကြုံတွေ့နေရပါတယ်။ဒါကြောင့်ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေကြတယ်လို့ပြောပါရယ
်
သူတို့ချက်ပြုတ်တဲ့အခါမှာမိုးရင်းခါမှာတော့တိတ်ပြီးတော့အဆင်မပြေတာတွေရှိတယ်စစ်ဆောင်တဲ့နေရာမှာယာယီတဲတွေပဲစောက်ပေးထားတာဆိုတော့မိုးရွာတဲ့အချိန်မှာမိုးကမလုံမိုးမလုံတဲ့ခါကျတော့ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေတယ်ဆိုပြီးတော့သူတို့ကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကစစ်ကောင်စီဘက်ကထိုးစစ်ဆင်တာကြောင့်ကရင်ပြည်ပူးပေါင်းတပ်ဖွဲ့တွေနဲ့တောင်မဲသိန်းကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာပါ။ဒါကြောင့်တောင်မဲသိန်းကျေးရွာပတ်ဝန်းကျင်ကလုံးပြင်းကျေးရွာ၊နမ်နမ်းကျေးရွာ၊တောင်စလုံးကျေးရွာ၊မြောက်စလုံးကျေးရွာတွေအထိတိုက်ပွဲဧရိယာတွေကျယ်ပြန့်လာပြီးတော့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေခဲ့ကြရပါတယ်။အခုရပိုင်နေမှာတော့တောင်မဲသိန်းရွာ၊လုံးပြင်းရွာနမ်နေရွာကဒေသခံတချို့အိမ်ကိုပြန်လာနိုင်ကြပေမဲ့လုံခြုံမှုမရှိကြသေးသလိုတောင်စလုံးနဲ့မြောက်စလုံးကျေးရွာဘက်ကဒေသခံပြည်သူတွေဟာလည်းအခုချိန်ထိနေရက်ကိုမပြောင်းနိုင်ကြသေးပါဘူးရှင်။